မြန်မာနိုင်ငံမှာတည်တာတူးတက်တဲ့ပြောင်းလဲမှုတွေရှိလာတယ်ဆိုပေမဲ့အဲ့ဒီအပြောင်းလဲတွေကိုကြေးလည်နေပြည်သူတွေခံစား권မရကြသေးတာကြောင့်တိုးတက်မှုမှာအချိုးမညီတာတွေရှိနေတယ်ဆိုပြီးတော့မြန်မာနိုင်ငံကိုရောက်နေတဲ့ USAID ရဲ့ American ပြည်တော်စုနိုင်ငံတကာဖွံ့ဖြိုးရေး agency အကြီးအကဲဖြစ်တဲ့ဒေါက်တာ Rajiv Shah ကပြောဆိုလိုက်ပါတယ်အဲ့ဒီအတွက် USAID ရဲ့အနေနဲ့ကျေးလက်ဖွံ့ဖြိုးရေးကိုအဓိကထားပြီးတော့ကုညီဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတဲ့အကြောင်းစံကိုရန်ကုန်ရုံးကနေကိုတားညံဦးကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအခြေအနေဟာပြီးခဲ့တဲ့နှစ်သူမြန်မာပြည်လာတော့ငါတဲ့တောင်မှတိုးတက်ပြောင်းလဲမှုတွေတွေ့လာရတယ်လို့ဒေါက်တာရှားကချီးကျူးပါတယ်အသေးစားလုပ်ငန်းတွေဖွံ့ဖြိုးလာတယ်လို့ပဲယင်းနှိမ့်နှံမှုစီးပွားရေးတွေတိုးတက်လာတာကိုဆုလိုပါတယ်မြန်မာနိုင်ငံဟာအတချိန်အတိတ်ကာလတုန်းကလေယာဉ်ဆိုက်ပျိုးရေးလုပ်ငန်းမှာအလားအလာကောင်းခဲ့တဲ့အတွေ့အကြုံတွေရှိလာကြောင်းလဲမြန်မာအနာဂတ်ကောင်းမွန်လာဖို့ရှိတယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းလဲပြောသွားပါတယ်ဒါပေမဲ့လို့ဒီတိုးတက်ပြောင်းလဲမှုတွေဟာမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာအထူးသဖြင့်ဒီကျေးလက်နေပြည်သူတွေအတွက်ခံစား권မရကြသေးဘူးလို့ဒေါက်တာရှားကပြောပါတယ်။ဒီကနေ့ညနေပိုင်းတုန်းကရန်ကုန် UNOPS ရုံးမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနောက်ဖွံ့ဖြိုးဆိုင်ရာဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့မိကုံးမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်
။ Global companies are increasingly looking to invest in this nation's future.And local entrepreneurs are seizing new opportunities. Precisely because the potential here is so great.
ညီမလုပ်ငန်းရှင်တွေအတွက်လည်းခွင့်လန်းကောင်းတွေကိုမြင်ရပါတယ်ဒီလိုတိုးတက်မှုတွေဟာအထင်ကြီးပါဒီလိုအသွင်ကူးပြောင်းမှုတွေရှိပေမဲ့လည်းမညီမျှမှုတွေတော့ရှိနေပါသေးတယ်တိုးတက်ပြောင်းလဲမှုရဲ့အကျိုးမြတ်တွေဟာတနိုင်ငံလုံးအတိုင်းအတာအထိကြဲကြဲပြန့်ပြန့်မရောက်သေးပါဘူးအထူးသဖြင့်တော့ကျေးလက်နေပြည်သူတွေခံစား권မရကြသေးပါဘူ
းအထူးသဖြင့်ကတော့ဒီကျေးလက်ဒေသဖွံ့ဖြိုးမှုကိန်းဂဏန်းတွေကိုကြည့်လို့ရှိရင်တိုးတက်မှုအတွက်အတော်လေးစိန်ခေါ်ချက်တွေကိုတွေ့ရတယ်လို့ဒေါက်တာရှားကထောက်ပြပါတယ်မြန်မာကလင်းငယ်တွေရဲ့အရက်နဲ့ဖွံ့ဖြိုးမှုကိုလေးချိန်ဟာရှိတဲ့နယ်ဆိုပြီးတော့နိုင်ငံတကာကသတ်မှတ်ထားတဲ့စံနှုန်းထက်နှိမ့်ကျနေတယ်လို့ဆိုပါတယ်။ဒါဟာလည်းငမ်းမမှုနဲ့အဟာရချို့တက်မှုတွေကြောင့်ဖြစ်တဲ့ဆိုတဲ့အကြောင်းရင်းကိုလည်းသိထားတယ်လို့ပြောပါရတယ်။ဒီကလေးငယ်တွေရဲ့ဉာဏ်ရည်ဖွံ့ဖြိုးမှုဟာတိုင်းပြည်အနာဂတ်ကိစ္စဖြစ်တာမဟုတ်လို့တိုင်းပြည်ဖွံ့ဖြိုးရေးကိစ္စပြောမယ်ဆိုရင်ဒါဟာအရေးတကြီးလောက်ရမယ့်ကိစ္စဖြစ်တယ်လို့ဆိုပါရတယ်။တချိန်တည်းမှာလည်းပဲမြန်မာပြည်သူတွေရဲ့လူသက်တမ်းကိုကြည့်မယ်ဆိုရင်လည်းပဝန်းကျင်အရှိတော်အာရှနိုင်ငံတွေထက်နှိမ့်ကျနေတယ်ဆိုတာကိုသူကထောက်ပြပါရတယ်။ဒီအတွက်ကြောင့်မလို့အမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံရဲ့ကြီးလက်ဖွံ့ဖြိုးရေးကိုကူညီဆောင်ရွက်သွားမယ်ဆိုတာကိုပိုင်းဖြတ်ထားတဲ့အကြောင်းဒေါက်တာရှားကပြောသွားပါတယ်
။ We're here because the United States is fully prepared to fulfill our commitment to support rural economic development. ကြီးလက်ဖွံ့ဖြိုးရေးကိုဆောင်ရွက်သွားမယ်ဆိုတဲ့ပိုင်းဖြတ်ချက်အတိုင်းအမေရိကန်ပြည်တော်စုအနေနဲ့ကူညီတွေပေးသွားဖို့အပြည့်အဝပြင်ဆင်ထားပါတယ်။
မြန်မာနိုင်ငံအတွင်းမှာစိုက်ပျိုးရေးလုပ်ငန်းတွေ၊ပြည်သူတွေကလေးငယ်တွေအာဟာရပြည့်ဝရေးနဲ့ကုန်ထုတ်လုပ်မှုစွမ်းရည်မြင့်မားလာဖို့ကူညီပေးသွားမှာပါ။အဓိကအားဖြင့်ဆင်းရဲမွေးတည်မှုလျော့ပါလာစေဖို့အတွက်ဒီကိစ္စတွေကိုကူညီဆောင်ရွက်ရမယ်ဆိုတာကျွန်တော်တို့သိရှိနားလည်ထားပါတယ်။ဒီအတွက်လည်းအမေရိကန်ပြည်တော်စုအနေနဲ့အသေးချာကိုပြတ်မှတ်ထားစီစဉ်ဆောင်ရွက်သွားမှာပါ။
အမေရိကန်ပြည်တော်စု USAID အနေနဲ့ကြီးလက်ဖွံ့ဖြိုးရေးနဲ့လေယာဉ်စိုက်ပျိုးရေးအကူအညီပေးလုပ်ငန်းတွေမှာအရှိတောင်အရှဒေသအတွင်းမှာကိုအတွေ့အကြုံတွေရှိပြီးသားမလို့ထိရောက်အောင်သူတို့ကူညီပံ့ပိုးမှုတွေလုပ်နိုင်လိမ့်မယ်လို့ဒေါက်တာရှားကယူဆပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံဒေသအချို့အထူးသဖြင့်တိုင်းဒေသဒေသတွေမှာဖြစ်နေတဲ့ပြည်ပခါတွေဟာမြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုနဲ့တည်ငြိမ်မှုကိုချိန်းချောက်နေတဲ့အပြင်ယင်းနှိမ့်နှံမှုတွေကိုလည်းတွန့်ဆုတ်စရာဖြစ်တယ်ဆိုပြီးတော့ထောက်ပြခဲ့ပါတယ်။ USAID ရဲ့အကြီးအကဲဒေါက်တာ Rajiv Shah ဟာဒီနေ့မှာတော့ဒီမနေ့ပိုင်းတော့က PMG နဲ့တွေ့ဖက်လုပ်တဲ့မြန်မာကလေးငယ်တွေတောက်ရည်တန့်ရရှိရေးအစီအစဉ်ကိုဖွင့်လှစ်ပေးခဲ့တယ်လို့ပဲမြန်မာနိုင်ငံကရပ်ဖက်လူမှုအဖွဲ့အစည်းကပုံကူတွေ၊နောက်ဖွံ့ဖြိုးရေးဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေ၊ပုဂ္ဂလိကလုပ်ငန်းပိုင်းအထူးသဖြင့်အသေးစားလုပ်ငန်းပိုင်းဖွံ့ဖြိုးရေးဆောင်ရွက်နေသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မနေ့ဖြန်ကြရင်တော့နေပြည်တော်သွားပြီးတော့အဲ့ဒီမှာမြန်မာတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒေါက်တာရှားအနေနဲ့ပြီးခဲ့တဲ့နှစ်စာမိုင်းတုန်းကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့ပြီးတော့အခုဒီလာတာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။အခုလိုမျိုးကြေးလက်ဖွံ့ဖြိုးရေးအစီအစဉ်တွေကိုဆောင်ရွက်ပေးဖို့အပြင်IT နည်းပညာဖွံ့ဖြိုးတိုးတက်ရေးနဲ့အစိုးရမှဒီပွင့်လင်းမြင်သာတဲ့အုပ်ချုပ်မှုဖြစ်လာစေရို့အတွက်လည်း USAID အနေနဲ့မြန်မာနိုင်ငံကိုကူညီဆောင်ရွက်ပေးနေတယ်လို့သိရပါပါတယ်ခင်ဗျာ။